မြန်မာနိုင်ငံတွင်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံလို့တဲ့ပြပအဖွဲ့အစည်းတွေဟာမြန်မာနိုင်ငံချင်းဆိုင်သက်ဆိုင်ရာနိုင်ငံခြားတန်ရုံတွေကိုဆက်သွယ်တင်ပြပို့ပြီးအဆိုပါတန်ရုံတွေကလည်းတဆင့်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်တင်ပြပို့ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထပ်မံညွှန်ကြားချက်ထုတ်ပြန်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြန်ကြားချက်ကိုစီးစစ်ပြီးရွေးကောက်ပွဲကော်မရှင်ကအသင့်တော်သလိုအကြောင်းပြန်မယ်လို့မနေ့ကရက်စွန်းနဲ့ထုတ်ပြန်တဲ့ညွှန်ကြားချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးပါတီတွေအနေနဲ့နိုင်ငံခြားတိုင်းပြည်တစ်ခုခုကဖွဲ့စည်းတယ်မှာမဟုတ်လူပုဂ္ဂိုလ်နဲ့တွေ့ဆုံဖို့ရှိရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကြိုတင်ခွင့်ပြုချက်ယူရမယ်လို့အောက်ကဆက်ညက်တုံးကညွှန်ကြားထားတာဖြစ်ပါတယ်။အခုနိုင်ငံခြားတန်ရုံးတွေကလည်းတဆင့်နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်အကြောင်းကြားဖို့အတွက်ညွှန်ကြားချက်ထပ်ထုတ်တာပါ။အခုထုတ်ပြန်တဲ့ကန့်သက်ချက်အစ်စ်ထဲမှာပြည်ပအခြေစိုက်သတင်းဌာနတွေကသတင်းတောက်တွေနဲ့တွေ့ဆုံခွင့် online meeting တွေနဲ့ပတ်သက်လို့တိကျဖော်ပြထားတာမရှိပါဘူး။ဒါနဲ့ပတ်သက်လို့ VOA ကရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်မေးမြန်းပေးမယ်။ဆက်သွယ်လို့မရသေးပါဘူး။ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီညွှန်ကြားချက်တွေကလက်တွေ့မကျကြောင်းနဲ့သဘာဝမကျတဲ့အတွက်နိုင်ငံရေးပါတီတွေရဲ့ရက်တီလှုပ်ရှားခွင့်ပေါ်ထိခိုက်နိုင်တယ်လို့ VOA ကပြောကြားခဲ့ပါတယ်။